ပဲခူးမြို့ဝင်းနေမိတာယုံဆီရော်ပြစ်ခတ်ခံရပြီးတော့ပြည်လုံးတော်မူတာနဲ့ပတ်သက်လို့စကိုင်းတိုင်းတွေကဆီရော်တန်ကားတော်တွေပဒနိုင်ကုစနာကန်ဆောင်တပိမောင်းနေကြပါတယ်စစ်ကောင်းဆောင်အနေနဲ့ဒီဖြစ်စဉ်အပေါ်လူကိုယ်တိုင်ဝန်ခံတောင်းပန်တာကိုတပိမောင်းဆီရော်တွေကလူလာနေကြပြီးတော့တခြားဆီရော်တန်ကားတော်တွေလည်းပါဝင်ကြဖို့နှိုးဆော်ထားပါတယ်ရန်ကုန်ကသတင်းပေးပို့ချက်အပြည့်အစုံကိုသားညုံပြောပြပါမယ်ရှင်
စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်ခဲ့လို့ဗကုံးမြို့ဝင်းနေမီတယုံဆရာတော်ပြောင်းလုံတော်မူခဲ့တဲ့အပေါ်မှာစကိုင်းတိုင်းချောင်းမြို့နယ်နဲ့တပိန်းမြို့နယ်တဲ့ဂျွန်လ23ရက်နဲ့24ရက်နေ့တွေမှာတန်ဃာတော်တွေကဇက်တိုက်ဆူသလိုပဲပတ္တနီကိုစနာကန်ဆောင်တပိန်းမှောက်တာတွေလုပ်ကြပါတယ်ဆရာတော်ထုတ်ဝေခဲ့တဲ့စာပေတွေကိုဖတ်ရှုတင်ကြားခဲ့ရတဲ့ချောင်းမြို့နယ်တဲကဆရာတော်တန်ဃာ15ပါးလောက်ကဒီဂျွန်လ23ရက်နေ့မှာစုပေါင်းပြီးတော့စတပိန်းမှောက်ခဲ့ကြတာပါတပိမောက်တဲ့အချိန်ဤနဲ့ပတ်သက်ပြီးတော့ဥဆောင်ဆရာတော်တပါးက view ကိုခုလိုမိတ်ပါတယ
်အရင်သာလင်သာဘဝတော့သူ့ရဲ့ကျန်းစာတွေကိုဦးဇင်းကဖတ်ရတယ်လေအဲ့ဒီအမီပြီပြီးတော့သံမိုးရဲ့အသိစိတ်အောင်းလာတာလေဦးဇင်းတို့ကဒီဟာကိုဆရာတော်ကြီးကိုလောက်မလားဆိုပြီးတော့ဦးဇင်းတို့ပတ်တယ်နေကုန်တဲ့အကန်ကိုဆောင်းလိုက်တာပါဆရာတော်ကြီးရဲ့ကျေးဇူးတွေများလို့မို့ရှင်ဒီပေါ်မှာမူတည်ပြီးတော့ဦးဇင်းတို့ကပြန်ပြီးတော့လည်းတပိလျှမ်းမှာပေါ့လေအချိန်ဒီပေါ်ကြည့်ပြီးတော့ဦးဇင်းကဒါသုံးတတ်မှာပေါ့
ဂျွန်လ24ရက်နေ့တနင်္လာနေ့မွတ်တဲ့ချိန်မှာတပိန်းမြို့နယ်တွေကဆရာတော်30နီးပါးလောက်လဲတပိန်းမောက်ကန်ဆောင်မှုမှာပါဝင်လာကြပါတယ်။ဝင်းနေမိတ်တယုံဆရာတော်ကြီးအပြင်ရွေးဦးတော်လိုင်းကာလာမှာစစ်တပ်ရဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဆရာတော်တွေရှိတဲ့အတွက်အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမရောက်လိုက်နေနဲ့အမားကိုဝင်းချတောင်းပန်ဖို့ကိုလည်းဆရာတော်တွေကလူလာနေကြတာပါ။တပိန်းမြို့နယ်မှာပတ္တနီကိုစနာကန်ဆောင်တပိန်းမောက်တာကိုဦးဆောင်တဲ့ဆရာတော်တပါးကလည်းခုလိုမိတ်ပါတယ်။ဆရာတ
ော်ကြီးရဲစက်တဲ့တပ်ဖြတ်ခံရတာဟာအဓိကအကြောင်းပေါ့အဲ့ဒါတည်းမကပါဘူးခုဦးဇင်းတို့ကတော့အဓိကရည်ရဲနေရာတွေကမျိုးဥတော်လန်ရဲ့ကာလတလျှောက်မှာအကြံတဲ့စစ်ကောင်စီလက်ဖြတ်ဖမ်းဆီးထောင်ချပေါ့အဲ့ဒီလိုကျွလွန်ခဲကျွလွန်ခံတဲ့အင်္ဂါတွေဟာဆဲချင်ရချင်ညောင်များစွာရှိနေပါပြီအဲ့ဒီလိုရဟန်းအင်္ဂါတွေပေါ်မှာလက်လွတ်စပယ်မလုပ်ဖို့နောက်တစ်ခါဒီကိစ္စတွေပေါ်မှာအဓိကတောင်းရှိတဲ့စစ်အာဏာရှင်ခေါင်းဆောင်ဖြစ်တဲ့မင်းအောင်လှိုင်တို့ကိုယ်တိုင်တောင်းယူမှုတောင်းခံမှုရှိရှိနဲ့ဖြည့်ရှင်းဖို့ယခုကိစ္စဒီကိုတိုင်းဒီကျင်းအောင်သံဃာတို့ကျင်းအောင်မင်းအောင်လိုင်းတို့ကိုတိုင်တောင်းယူမှုတောင်းခံမှုရှိရှိနဲ့ကျင်းအောင်ပြည်နယ်တောင်းပန်ဖို့တပိန်းသံဃာတို့ကပေါ့ပတ်တန်ဒီကုသနာကန့်ဆောင်ပြီးတော့တပိန်းပေါ့ခြင်းဖြစ်ပါတယ
်ဝင်းနမိတယုံဆရာတော်ကြီးစာပဒမှာတရကူဆရာတော်ကြီးဟောကြားသွားတဲ့တိခံခွင့်လွတ်မိပြောက်ကြဖို့ဆိုတဲ့မိကြားချက်နဲ့ပတ်သက်လို့လဲတန်ဃာတော်ကြီးကြားမှာမချေနှမ်းမှုတွေရှိနေပါတယ်။တရကူဆရာတော်အနေနဲ့စစ်ကောင်စီကိုတောင်းပန်မှုမဟောကြားဘဲနဲ့အာဏာသိမ်းစစ်ကောင်ဆောင်ဘက်ကနေပြီးတော့တစ်ဖက်သက်ပြောကြားမှုဖြစ်တဲ့ဆိုပြီးတော့တပိတ်မောက်ကန်ဆောင်ဆရာတော်ကြီးကမိတ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဝင်းနေမိတယုံဆရာတော်ကြီးပြစ်ခတ်ခံရလို့ဒီပြည်လုံးတော်မူတာနဲ့ပတ်သက်ပြီးတော့ဝန်နေရတဲ့အပြင်ဒီဖြစ်စဉ်ပေါ်မှာလီးနဲ့ထားတောင်းပန်တဲ့အကြောင်းလျှောက်ထားလွာကိုဂျွန်လ24ရက်နေ့ကတာနာယုံကြီးဌာနပြည်တော်စုဝန်ကြီးကဝင်းနေမိတယုံကြောင်းတိုက်ကိုလာရောက်ဖတ်ကြားလျှောက်ထားခဲ့ပေမဲ့မိပြောက်ဖို့မဖြစ်နိုင်ဘူးလို့ဆရာတော်ကြီးဘက်ကတုံ့ပြန်ခဲ့ကြပါတယ်ပြည်လုံးတော်မူရတဲ့ဆရာတော်ကြီးအပြင်နေဦးတော်လိုင်းကာလာတွင်ဖန်းစီနှိပ်ဆက်တက်ဖြတ်ခံရတဲ့ဆရာတော်ကြီးအတွက်ပါအာနာသိန်းစကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်လူကိုယ်တိုင်ဝင်းချတောင်းပန်တော်မှာတပိတ်မောက်မှုကိုရုတ်သိမ်းမယ်ဆိုပြီးတော့ကန်ဆောင်တပိတ်ပေါက်တဲ့ဆရာတော်ကြီးကမိန့်ကြားပါတယ်ဆရာတော်ကြီးပြစ်ခတ်ခံရတာနဲ့ပတ်သက်လို့အစောပိုင်းကဒီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဖြစ်တာဆိုပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပြီးနောက်မှာတော့ကန်သုံးဆင့်ဆရာတော်ကဒီစစ်ကောင်စီလုံခြုံရေးတပ်တွေပြစ်ခတ်တဲ့အဖြစ်မှန်ကိုထုတ်ပြောပါတယ်အဲဒီနောက်မှာတော့ဒီဖြစ်စဉ်ကိုပြန်လည်စီစစ်နေတယ်ဆိုပြီးတော့စစ်ကောင်စီဘက်ကနေပြီးတော့ပြန်သတင်းထုတ်ပြန်ခဲ့ပါတယ်ပတ်တနီကိုစနာကန်ဆောင်တာဟာစစ်ကောင်စီနဲ့ဆက်သွယ်ဖြတ်ပြီးတော့လှူဒန်းတဲ့ပစ္စည်းတွေလက်မခံအလှူမခံမင်းနဲ့စစ်ကောင်စီကိုတရားဟောကြားတာတွေလည်းရှောင်ကျဉ်တဲ့သပိတ်မှောက်တာဖြစ်တယ်လို့ဆရာတော်တွေကမိန့်ပါတယ်2009ခုနှစ်ဒီတန်ကရေးခင်းလို့လူသိများတဲ့ရှူအယောင်တော်လိုင်းရေးတုန်းကလည်းနိုင်ငံတွင်းကဆရာတော်တွေဟာပတ္တနီကိုစနာကန်ဆောင်တပိတ်မှောက်ခဲ့ပြီးတော့အခုချိန်အထိကိုတပိတ်ပြန်လည်တာမရှိသေးပါဘူး1990ခုနှစ်တုန်းကလည်းအဲ့ဒီကာလဆစ်ဆူရကိုမန်လေးတန်ကားတွေဥဆောင်ပြီးတော့ပတ္တနီကိုစနာကန်ဆောင်တပိတ်မှောက်ခဲ့လို့ဆရာတော်တန်ကားတို့အများအပြားဖမ်းဆီးထောင်ချတာတွေခံခဲ့ကြရပါတယ်ခင်ဗျာ